ပြည့်ရဲ့လက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုနောက်ပိုင်းမှာရှောင်လွှဲနိုင်မှုရွယ်ပြီးပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ကော်မတီကရှမ်းပြည်နယ်တွင်းမှာကွင်းစင်ပြီးအချက်အလက်တွေစုဆောင်းရှာဖွေခဲ့ပါတယ်။တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဒေသတွင်းကလူထုတွေနဲ့တွေ့ဆုံမေးမြန်းခဲ့တာတွေကိုအခုတော့ပြန်လည်စီစစ်နေပြီးဒီလအတွင်းမှာပဲတိုက်ပွဲတွေဖြစ်ပွားတဲ့အကြောင်းရင်းတွေပြည်သူတွေကိုတင်ပြနိုင်ဖို့မျှော်လင့်ထားပါတယ်။မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းတင်ပြပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ပြည်တော်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီ GMCU ကမြန်မာတပ်မတော်နဲ့အပြစ်ရရှမ်းပြည်တောင်ပိုင်းလက်နက်ကင်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေရဲ့အကြောင်းရင်းကိုသတင်းတစ်ပတ်ကြာကြာရှမ်းပြည်နယ်တွင်မှခွင်ဆင်းပြီးတော့အချက်အလက်ခောက်ယူခဲ့တာဖြစ်ပါတယ်။အခုတော့ခောက်ယူရရှိထားတဲ့အချက်အလက်တွေကိုပြန်ပြီးတော့စီစစ်ပြီးအစီရင်ခံစာထုတ်ပြန်မယ်လို့ GMCU အဖွဲ့ကဒေါက်တာမင်းစောဦးကပြောပါတယ်
။ဒီကတော့ကျွန်တော်တို့ကတော့ဒီဖြစ်စဉ်မှာပါတဲ့ဒီပေါ်တော့နှစ်ဖက်လုံးကပါဝင်တဲ့လူတွေပါဝင်တဲ့ပြည်သူလူထုတွေအရက်သားတွေပေါ့နော်နောက်ပြီးတော့ဒီရမီရဖာအာဒီအာယောလူကြီးဆက်တဲ့ချင်းပေါ့သူတို့တွေမြင်းမြန်နေတဲ့ဟာတွေရှိပါတယ်အဲနောက်ပြီးတော့ဒီအဲအဲ့ဒီချစ်စင်ဖြစ်တဲ့ဒေသတွေမှာလည်းဒီ GMC ဆိုတော့ဘာလဲ GMC ဘာလို့လဲ NCE ဆိုတော့ဘာလဲ NCE ရအနေနဲ့လူထုကိုဘယ်လိုအခါကိုပြီးသားတဲ့ဟာတွေပါလဲစတဲ့အချက်တွေလည်းလူထုရှင်းပြခဲ့ပါအဲ့ဒီကတော့ဒီလိုမျိုးဖြစ်စဉ်ကြီးနောက်မှထမဖြစ်အောင်ပေါ့နော်တန်းတိုင်းလုံးဝန်ဝန်ပြီးတော့ဒီနိုင်ကြီးဆောင်ရွက်နိုင်အောင်ဆွေးကြီးရေးချင်းနဲ့ကျွန်တော်လုပ်ခဲ့တာဖြစ်ပါတော့အမို့အဓိကကတော့ဖြစ်တဲ့ဖြစ်စဉ်က NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးခြားတယ်ပါဘာဒီသူတွေကဖြစ်တဲ့ဖြစ်စဉ်ကနေတက်မတော်နဲ့ RCS ကြားမှာဖြစ်တဲ့ဖြစ်စဉ်မျိုးလို့တောင်းတဲ့သူတို့နဲ့သက်ဆိုင်တဲ့နှစ်ဖွဲ့ကိုပဲကျွန်တော်တို့မေးတာများလားရှိပါ
ပြည်တော်စုစစ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးရဲစောင့်ကြည့်ရေးကော်မတီကတနင်္ဂနွေအပြစ်ခတ်ရစဲရေးစာချုပ် MCA ပါသဘောတူညီချက်တစ်စိတ်တစ်ပိုင်းအရာဖွဲ့စည်းထားတာဖြစ်ပြီးအပြစ်ရလက်နက်ကန်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကိုရှောင်ရှားနိုင်ဖို့ရည်ရွယ်တာဖြစ်ပါတယ
်။အဓိကကတော့နောက်ကိုပေါ်တော့ဒီလိုမျိုးတိုက်ပွဲတွေမဖြစ်အောင်ဘယ်လိုမျိုးလုပ်ပြင်လဲဆိုတဲ့ဟာကိုတစ်ဖက်အနေနဲ့ညီနိုင်ပြီးလုပ်ရမယ်ဟာကိုကျွန်တော်အဓိကထားပြီးတော့ကြီးမားတာပါ။ဟိုကျွန်တော်တို့ GMC ရဲ့လုပ်ပိုင်ခွင့်က NCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးတွေနဲ့ပတ်သက်ပြီးတော့ပဲကျွန်တော်လုပ်ပိုင်ခွင့်ရှိတယ်။ NC လက်မှတ်မထိုးတဲ့အဖွဲ့ကြီးကြတော့ကျွန်တော်လုပ်ပိုင်ခွင့်မရှိဘူး။မရှိတော့ခုနပြောတဲ့ကိစ္စမျိုးဆိုလို့ရှိရင်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကိုပြန်မှာဖြစ်တယ်။နော်။ဒါဆိုကျွန်တော်တို့သွားပြီးတော့ဒါဆောင်ရွက်လုပ်လို့မရဘူး
။ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူရဲစောင့်ကြည့်ရေးကော်မတီရဲ့ဆောင်ရွက်ချက်ကိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဘက်နှစ်ဖက်စလုံးကလက်ခံနိုင်ခြင်းနဲ့ပတ်သက်ပြီးလဲဒေါက်တာမင်းစောဦးကအခုလိုပြောပါတယ်။
ကျွန်တော်တို့ GMC ရဲ့လုပ်ငန်းကအဓိက NCU အကောင့်တွေပုံဖြစ်တယ်နော် NCU အကောင့်တွေပုံဖို့ဆိုတဲ့အခြေခံနဲ့ကျွန်တော်လုပ်ထားတယ်အဲအဲ့ဒီအကောင့်တွေပုံတဲ့အခါမှာလည်းဒီဒီအစိုးရဘက်ကတမတော်ဒီ EU ပေါ့နော်ဒီတိုင်းမှာလည်းကအဖွဲ့ကြီးတွေပြီးတော့အရပ်သားတွေကကိုယ်စားလှယ်တွေစုပေါင်းပြီးတော့ကျွန်တော်တို့လုပ်ထားတာဖြစ်ပါတယ်လုပ်တဲ့အခါမှာလည်းကျွန်တော်တို့ကဥပမာဆိုပါစို့စီစစ်တီဗီအဖွဲ့ကိုလုပ်မယ်ဆိုရင်မလုပ်ချင်ကြတဲ့စီစစ်တီဗီကိုဘယ်လိုဖွဲ့ရမလဲဖွဲ့ပြီးရင်အောက်ချင်မှာဘယ်လိုလုပ်ငန်းတွေလုပ်ရမလဲဆိုတာတွေကအခုကြိုတင်ပြီးတော့ကျွန်တော်တို့သဘောတူညီမှုချူပါတယ်။အဲဒါဆိုတဲ့သဘောကဟိုကျွန်တော်တို့လုပ်တဲ့လုပ်ငန်းစဉ်အဆင့်နဲ့အဆင့်တိုင်းမှာကဟိုညှိနှိုင်းပြီးတော့လုပ်ရတာဖြစ်ပါတယ်။အဲဒါကြောင့်မို့လို့ဒီဟိုဒီ verification တင်ပေါ့နော်ဒီ CC ID ကြီးအဖွဲ့ကိုလုပ်တဲ့အခါမှာရောအကောင့်ထဲအဖွဲ့ရဲ့အခါမှာရောအကုန်ညှိနှိုင်းပြီးလုပ်ရကြတာဖြစ်ပါတယ်။
GMCU ကရှမ်းပြည်နယ်အတွင်းကွင်းစင်ကောက်ယူခဲ့တဲ့တိုက်ပွဲဆိုင်ရာအခြေခံအချက်အလက်တွေကိုတော့စစ်ဆေးရေးအဖွဲ့ကသတင်းနှစ်ပတ်လောက်အချင်းယူစစ်ဆေးပြီးအစီရင်ခံစာထုတ်ပြန်သွားမှာဖြစ်တယ်လို့လည်းဒေါက်တာမင်းစောဦးကပြောပါရရှင်